အစ္စရေးနဲ့ပါလက်စတိုင်းအကြား၃နှစ်ကြာရပ်တန့်နေခဲ့တဲ့ညဉ့်ညံရေးဆွေးနွေးပွဲတွေပြန်ဆက်နိုင်ရေးအကျိုးဆွေးနွေးမှုဒီကနေ့အမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့မှာနှစ်ဖက်ကိုယ်စားလှယ်ပြုလုပ်ကြမှာဖြစ်ပါတယ်။တင်းနေလာနေမှာပြုလုပ်မဲ့ IFTA ညစာလို့ခေါ်တဲ့မွတ်စလင်တွေရဲ့ဥပုပ်ထွက်ညစာစာပွဲအပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးချွန်ကယ်ရီကအစ္စရေးစစ်တပ်ညီနက်ရေးမှူးစီပီလစ်နီနဲ့ပါလက်စတိုင်းစစ်တပ်ညီနက်ရေးမှူးဆာယစ်အရကတ်တိုကိုတွေ့ဆုံပေးမှာဖြစ်ပါတယ်။နှစ်ဖက်ကိုယ်စားလှယ်တွေအင်္ဂါနေ့မှာထပ်မံတွေ့ဆုံဆွေးနွေးကြအောင်မှာလည်းဖြစ်ပါတယ်။အခုလိုအခြေအနေမျိုးရောက်လာအောင်အစ္စရေးနဲ့ပါလက်စတိုင်းခေါင်းဆောင်တွေအနေနဲ့ခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုချခဲ့ရတဲ့အတွက်သူ့အနေနဲ့ကျေးဇူးတင်ကြောင်းနိုင်ငံရဲ့ဝန်ကြီးကယ်ရီကပြောပါတယ်။တင်းငွေတွေနေတုန်းကတော့သူရဲ့အစိုးရအဖွဲ့အတွင်းကအပြင်းထန်ကန့်ကွက်နေတဲ့ကြားကပဲပါလက်စတိုင်းအကျဉ်းသားတွေပြန်လွတ်ပေးဖို့အတွက်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကဆုံးဖြတ်ခဲ့ပါတယ်ပါလက်စတိုင်းအကျဉ်းသား104ဦးကိုလေးတုပ်ခွဲပြီးတော့ပြန်လွတ်ပေးမှာဖြစ်ပါတယ်ဒါပေမဲ့ညဉ့်ညံရေးဆွေးနွေးပွဲတွေမှာအလေးနက်ထားကြောင်းပါလက်စတိုင်းတို့ဘက်ကပြသမှလာအဲ့ဒီအကျဉ်းသားတွေကိုပြန်လွတ်ပေးမှာဖြစ်တယ်လို့အစ္စရေးစစ်ဆေးညဉ့်ညံရေးမှူးစီပီလစ်နီကပြောပါတယ်